နိုင်ငံခြားပို့ကုန်အပေါ်အားထားနေတဲ့ VNN နိုင်ငံဟာ Pacific ရဝန်းစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ် TPP တဲကိုဝင်ရောက်ခွင့်ရလာတဲ့အတွက်ကမ္ဘာဈေးကွက်ရဲ့ထပ်ဝက်ခန့်ရှိတဲ့ဈေးကွက်ထဲကိုအကောက်ခွန်မဲ့တင်သွင်းခွင့်ရရှိတော့မှာပါ VOA သတင်းတောက် Ralph Jennings တိုက်ပေကနေပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါရှင်
ဗီယက်နမ်နိုင်ငံဟာ TPP နဲ့သဘောတူညီမှုကိုဇန်နဝါရီ14ရက်မှာစတင်အသက်ဝင်စေဖို့ဗီယက်နမ်အမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒါကြောင့်ကနေဒါနဲ့ဂျပန်တို့လိုဈေးကွက်ကြီးတွေကြီးသွင်းကုန်ခွင့်ကင်းလွတ်ခွင့်ရတော့မှာပါ။တစ်ချိန်တည်းမှာပဲဥရောပသမဂ္ဂနဲ့ချုပ်ဆိုထားတဲ့ကုန်သွယ်ရေးသဘောတူညီချက်ကိုဗီယက်နမ်အမျိုးသားလွှတ်တော်ကအတည်ပြုမဲ့အရေးကိုလည်းစောင့်စားနေပါတယ်။ဒီသဘောတူညီမှုနှစ်ခုပေါင်းလိုက်ရင်ဗီယက်နမ်ဟာပို့ကုန်စွမ်းရည်စီးပွားရေးလျင်မြန်စွာကြီးထွားလာမှုနဲ့လူလာတန်းစားဥယျာဉ်တဟုန်တို့မြန်မာလာစီလိမ့်မယ်လို့အကဲကသမားတွေကဆိုပါတယ်။ဒါ့အပြင်ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုလည်းပုံမဆွဲဆောင်နိုင်လိမ့်မယ်လို့တွက်ဆနေကြတာပါ။တခြင်းကတရုတ်ပြည်ကသာဥတီနေတဲ့အစိုးရအလို့ယုံရင်းနှီးမြှုပ်နှံသူတွေဟာအကဲ၍ဗီယက်နမ်ကသာအသိဉာဏ်ဆိုင်ရာပစ္စည်းမူပိုင်권နဲ့အလို့သမားအခွင့်အရေးဆိုင်ရာကိစ္စတွေမှာပြုပြင်ပြောင်းလဲမှုလုပ်လိုက်မယ်ဆိုရင်ဗီယက်နမ်ဘက်ကိုလှည့်လာကြမှာဖြစ်ပါတယ်။ဖက်ဒရစ်ဘတ်ဟာဟိုချီမင်းမြို့တော်ကဘေကာမဂန်တီဥပဒေအကျိုးဆောင်အဖွဲ့နဲ့ပူးတွဲဆောင်ရွက်နေသူဖြစ်ပါတယ်
။ Vietnam will enjoy comparatively lower duty rates in some export markets where they compete.
Vietnam ဟာသူတော်ဘာနဲ့ရှင်အတော့ကိုဆက်တာတဲ့အောက်ခွန်နှုံတာနဲ့ပို့ကုန်ဈေးကွက်ထက်ကိုဝင်ရောက်လာမှာဖြစ်ပါတယ်။ TPP နဲ့ရရှိလာမဲ့အခွင့်အရေးဟာ WTO နဲ့ရရှိထားတဲ့အခွင့်အရေးထက်ပိုများလားမလဲများဘူးလားဆိုတာကတော့ပြောဖို့ခက်ပါတယ်။2018ခုနှစ်တုန်းက WTO ကြောင့်ဗီယက်နမ်ကိုပြည်ပရင်းနှီးမြှုပ်နှံမှုတွေအဆမတန်ဝင်ရောက်လာတာကိုတော့ကျွန်တော်တွေ့ခဲ့ရပါတယ
်။ TPP ကွန်တော်ရေးသဘောတူစာချုပ်တဲ့ဝင်လာတဲ့ဗီယက်နမ်ဟာအကျိုးအမြတ်အများဆုံးရလာမယ့်အခြေအနေမှာရှိမယ်လို့ခန့်မှန်းနေကြပါတယ်။အကြောင်းကတော့ဗီယက်နမ်မှာပြည်တွင်းစီးပွားရေးတိုးတက်လာနေတာရဲ့2019တနှစ်ထဲမှာတင်ပြည်ပပို့ကုန်ပမာဏဒေါ်လာဘီလီယံ200ဘူးရှိခဲ့တာကြောင့်ရဲ့ဖြစ်တယ်လို့ဆိုပါတယ်။တချိန်ကစစ်တမ်းကိုအကြီးအကျယ်ခံခဲ့ရတဲ့ဗီယက်နမ်ဟာ1986ခုနှစ်နောက်ပိုင်းနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေတိုင်းပြည်တွေဝင်လာပြီးစစ်ရုံတွေတည်ထောင်လာနိုင်တာကြောင့်အဝတ်ထည်ကားစလျှက်စစ်ပစ္စည်းအထိနိုင်ငံသားကိုတင်ပို့နိုင်ခဲ့ပါတယ်။ဈေးနှုန်းချိုသာတဲ့ဗီယက်နမ်ထုတ်ရှူးဖနက်တွေကို TPP အဖွဲ့ဝင်ဩစတြေးလျနိုင်ငံစီအဓိကတင်ပို့နိုင်ခဲ့တယ်လို့ BNN ဟန်နွိုင်းမြို့ကမဲခေါင်ဒေသစီးပွားရေးပညာရှင်အဒမ်မက်ဂတီကပြောပါတယ်။ဥရောပနဲ့ပစိဖိတ်ဒေသနိုင်ငံတွေကလည်း BNN နဲ့ကုန်သွယ်ရေးသဘောတူညီချက်မှုကိုရကျင်ကြပြီးဒီလိုဖြစ်လာခဲ့ရင်သူတို့ရဲ့ကုန်ပစ္စည်းတွေကိုဗီယက်နမ်လူလတ်တန်းစားတွေကိုပြစ်မှတ်ထားပြီးရောင်းချနိုင်လိမ့်မယ်လို့မျှော်လင့်နေတာပါလူဦးရေ63သန်းရှိတဲ့ဗီယက်နမ်မှာလူလတ်တန်းစားက3ပုံ2ပုံရှိနေပါတယ် TPP အဖွဲ့ဝင်ဖြစ်လာရင်ဗီယက်နမ်ဟာလူလတ်တဲ့အလို့သမားသမဂ္ဂတွေခွင့်ပြုရမယ်စသဖြင့်လုံဆောင်စရာတွေအများကြီးရှိနေစေဖြစ်တယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်ကားတရားဟာဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ဘာမောက်ခဖြစ်ပါတယ်
TPP for Vietnam because they've signed it now it's ratified by the National Assembly for those who want
BNN ဟာအခုအခါ TPP စာချုပ်ကိုလက်မှတ်ထိုးတဲ့သဘောတူညီချက်ကိုလွှတ်တော်ကအတည်ပြုလိုက်ပြီဖြစ်တဲ့အတွက်ပြည်ရင်ပြောင်းလဲရေးမဖြစ်မနေလှုပ်ဖြစ်အောင်တွန်းပို့တဲ့သဘောဖြစ်လာပါတယ်နိုင်ငံတကာဆန်ရင်ဆန်ညွန့်တွေနဲ့ကန့်ညီအောင်လုပ်ဖို့တော့လိုပါသေးတယ်လို့သူကပြောသွားတာပါဖွံ့ဖြိုးတဲ့အာရှနိုင်ငံတွေကြား BNN နိုင်ငံဟာတရုတ်တက်စာရင်လို့အားကဈေးသက်သာတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေကြားပိုထင်ရှားလာပါတယ်တရုတ်နိုင်ငံဟာလည်းလွတ်လပ်တဲ့အလို့သမားသမဂ္ဂဖွဲ့စည်းခွင့်အသိဉာဏ်ဆိုင်ရာပစ္စည်းမူပိုင်ခွင့်ကာကွယ်ရေးတို့မှလက်ခံနေပါသေးတယ်။တရုတ်အမေရိကန်ကွန်သွေးရေးအငင်းပွားမှုကလည်းတရုတ်အတွက်ခက်ခဲဖြစ်နေတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးမက်ကာတီကအခုလိုပြောပါတယ်
။ The terms and conditions of membership make it unattractive for China to be a member.
TPP ကသတ်မှတ်ထားတဲ့လိုအပ်ချက်တွေဟာတရုတ်အတွက်တော့သိဆွဲဆောင်မှုမရှိပါဘူး။အသိဉာဏ်ဆိုင်ရာပစ္စည်းမူပိုင်ခွင့်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုထားတဲ့ကိစ္စတွေစသဖြင့်ပြဿနာတွေအများကြီးရှိနေပါတယ်။အလို့သမားအခွင့်အရေးနဲ့ပတ်သက်လို့လည်း TPP ကသတ်မှတ်ထားတဲ့အတိုင်းတရုတ်ဘက်ကလည်းလျှော်ဖို့ခက်ပါလိမ့်မယ်။ဒါကြောင့်တရုတ်နိုင်ငံက TPP မှာလက်မှတ်ထိုးဖို့မဖြစ်နိုင်သေးပါဘူး
။ BNN ရဲ့စီးပွားရေးကိုလက်ရှိထက်ပိုပြီးတိုးတက်အောင်လုပ်နိုင်ဖို့ဆိုရင် TPP ရဲ့သတ်မှတ်ချက်စံနှုန်းတွေအတိုင်းလိုက်လျော့ဖို့လိုတယ်ဆိုတာအာဏာပိုင်တွေဘက်ကသဘောပေါက်နေကြောင်း BNN ပညာရှင်တချို့ကသုံးသပ်နေကြပါတယ်ခင်ဗျာ။